ကလေးချစ်သားဖြစ်ခဲ့သူကိုအောင်ကိုထွေးကိုဖမ်းဆီးထားတာကနေအ мян ဆုံးပြန်လုပ်ပေးဖို့ကုလသမဂ္ဂအနေနဲ့တောင်းဆိုဖို့ HRW လူအခွင့်ရေးအဖွဲ့ကြီးကတိုက်တွန်းလိုက်ပါတယ်။ RSA လွတ်လပ်တဲ့အာရှအစံမြန်မာဌာနရဲ့ရုပ်မြင်သံကြားအစီအစဉ်တစ်ခုမှာကလေးချစ်သားဘဝကအတွေ့အကြုံတွေကိုပြန်ပြောင်းပြောပြခဲ့တာကြောင့်နိုင်ငံတော်အကြီးအကဲပြည်စုံမှုနဲ့သူကိုဖမ်းဆီးခဲ့တာပါ။ဒီအကြောင်းကိုတော့ကောင်းအောင်ကတင်ပြပေးထားပါတယ်ရှင်။
ကလေးစားတဲ့စုဆောင်ခံရတဲ့ကွန်ကူထွေးရဲ့ဘဝအကြောင်းရုံးမြင့်တဲ့အစီအစဉ်တစ်ခုကိုအော်ဂလ၁၀ရက်နေ့ RFA လွှဲလက်တဲ့အာရှတန်မြန်မာဌာနကနေတင်ဆက်ခဲ့ပါတယ်။ဒီအစီအစဉ်မှာကလေးစားတဲ့တာဝန်ထမ်းဆောင်စဉ်ကဒုက္ခတွေနဲ့ရင်ဆိုင်ခဲ့တာပုံကိုကွန်ကူထွေးကစိစိစက်စက်မြင်တာကိုပြသခဲ့တာကြောင့်သူကိုဖမ်းဆီးခဲ့တာပါ။ဒါဟာစစ်တပ်အနေနဲ့လူခွင့်ရေးနဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အပေါ်အလေးထားအတိမတ်မပြုတာကိုပြသတာဖြစ်ပြီးကွန်ကူထွေးကိုအမြန်ဆုံးပြန်လွှတ်ပေးဖို့နိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့တောင်းဆိုဖို့HRW လူခွင့်ရေးအဖွဲ့အာရှရေးရလက်ထောက်ကြီးကြိုင်းမှုဘယ်လိုပါစင်ကတိုက်တွန်းလိုက်ပါတယ
် The International Community, UNICEF, the UN Secretary General's Office in New York and others
မြန်မာကအဆိုင်ဝန် UNICEF ကုလသမဂ္ဂကလီးနားရမွေဖွဲ့နယူးယောက်ကကုလသမဂ္ဂအတွင်းမှုချုပ်ရုံးအနေနဲ့အောင်ကိုထွေးကိုဖမ်းဆီးထိန်းသိမ်းထားရတာနေပြီးချက်ချင်းပြန်လွှတ်ပေးဖို့တောင်းဆိုပေးကြဖို့တိုက်တွန်းပါတယ်ဒီလိုမျိုးဆွဲချက်တင်တာဟာဘာမှကြိုးကြောင်းစီလျော်မှုမရှိလို့ပဲသူအနေနဲ့သူဘာတွေဂျင်းဆိုင်ကြုံတွေ့ရလဲဆိုတာကိုပြန်ပြောတာကြောင့်မလို့ဖမ်းဆီးလိုက်တာဟာအဓိပ္ပာယ်လုံးဝမရှိပါဘူး။သူ့ပေါ်မှာဆွဲချက်တင်သူအနေနဲ့ရောမြမတက်မတော်အနေနဲ့ဒီလိုရတဲ့ဆက်တင်ပါလေ
။ဩဂုတ်လ၁၈ရက်နေ့ညပိုင်းမှာကွန်ဂိုထွေးကိုပုံမှန်905ခနိုင်ငံတော်အကြီးအကဲပြည်စီမှုနဲ့လုံခြုံရေးရဲတပ်ဖွဲ့ဝင်20ကျော်နဲ့လာရောက်ဖမ်းဆီးတာဖြစ်တယ်လို့ကွန်ဂိုထွေးရဲ့အမဖြစ်သူမန်နေဇာထွန်းကပြောပါလေ။တကယ်လို့ကတော့ဒုတိယဗိုလ်မှူးကြီးမျိုးမြင့်အောင်ဖြစ်တယ်လို့လည်းသူကပြောပါလေ။ကွန်ဂိုထွေးကိုအော်ဂိုလာ၁၉ရက်နေ့နေ့လယ်ပိုင်းအထိတကုံမျိုးပြစ်စိတ်ကမ်းမျိုးတွေရဲစခန်းမှာဖမ်းဆီးထားပြီးညနေပိုင်းမှာတော့အင်းစင်အချင်းထောင်ကိုပို့လိုက်ပြီးလာမယ့်စက်တင်ဘာ၁ရက်နေ့မှာတော့တကုံမျိုးပြစ်စိတ်ကမ်းမျိုးနဲ့တရားရုံးမှာပထမဆုံးအကြိမ်ထိရုံးထုတ်ဆွေးနွေးမှာပါ။အခုလိုမျိုးလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ပေါ်ကန့်သက်တဲ့ဥပဒေမျိုးဖြတ်သိမ်းပြဖို့အစိုးရအနေနဲ့ဆောင်ရွက်တင်ကြောင်းဖေဒရယ်ပစင်ကထုတ်ပြပါတယ
်။ This action by the Myanmar army is a slap in the face
မြန်မာစစ်တပ်ရဲ့ဒီလိုရဟာအခြေအနေကိုခြုံငုံပြီးတော့မစင်စားဘဲနဲ့စီးနေကနေတော့ပယ်ဖြတ်ပြလိုက်တဲ့ငွေကြေးဝင်ကြီး Les Tillerson ဆုံးဖြတ်ချက်ကိုအတိအမှတ်မပြုကြောင်းပြလိုက်တာပါ။စစ်တပ်အနေနဲ့ဖိနှိပ်မှုတွေနောက်ကလေးစစ်သားစုဆောင်းမှုတွေဆက်လုပ်နေတာကြောင့်ဖိစီနေကနေပြီးမြန်မာနိုင်ငံကိုပယ်ဖြတ်မပေးဘူးပြောဆိုခဲ့ပြီးမယ်ကျွန်တော်တို့ရဲ့အကြံပေးမှုကိုနိုင်ငံကြီးဌာနကလက်မခံခဲ့ပါဘူးဒါဟာတမတော်အနေနဲ့ဒီလိုမျိုးဖမ်းဆီးမှုတွေဆက်လုပ်နေလဲဘာမှမဖြစ်ဘူးဆိုတဲ့အရေးအယောင်မျိုးပြသလိုက်တာဖြစ်တာကြောင့်အခုလိုဖမ်းဆီးမှုတွေထပ်ဖြစ်လာတာ
ပါလူငင်းတဲ့ဇွန်လကုန်ပိုင်းကထုတ်ပြန်ခဲ့တဲ့အမေရိကန်ဆိုရရဲ့2019ခုနှစ်နိုင်ငံတကာလူကုန်ကူးမှုဆိုင်ရာအစီရင်ခံစာမှာတော့မြန်မာနိုင်ငံကိုလူကုန်ကူးမှုတိုက်ဖြတ်ရေးပူးပေါင်းဆောင်ရွက်မှုလုံးဝမရှိတဲ့နိုင်ငံ TR3 အဆင့်ကနေစောင့်ကြည့်ခံနိုင်ငံ TR2 အဆင့်ကိုပြောင်းလဲသတ်မှတ်ပေးလိုက်ပါတယ်ကလေးစားသားစုဆောင်မှုရဲ့ရောကြသွားအောင်မြန်မာအစိုးရအနေနဲ့ဆောင်ရွက်တာကြောင့်တိုးတက်မှုတွေရှိတယ်ဆိုပြီးအဲဒီလိုအစဉ်ပြောင်းလဲသတ်မှတ်ပြလိုက်တာပါဒါပေမဲ့လည်းဒီလိုပြောင်းလဲပေးဖို့မတင်သေးကြောင်းလူခွင့်အဖွဲ့တွေကထောက်ပြပြောဆိုနေကြကြမှာပဲအမေရိကန်အစိုးရကမြန်မာနိုင်ငံကိုကလေးစားသားအသုံးပြုတဲ့နိုင်ငံများစီးကနေပြည့်ဖြတ်ပေးလိုက်ပါတယ်ဖေရိုပစင်က
Why is a law like 505B still on the books
စစ်တော်နှစ်ရလုံးမှာနိုင်ငံကြီးသားဟောင်းအများပြားပါတဲ့ဒီမိုကရက်တစ်ပါတီတရက်ကအများစုဖြစ်နေတဲ့ချိန်မှာဒီဥပဒေဘာကြောင့်ဆက်ပြီးတော့တည်ရှိနေလဲဆိုတာကမေးခွန်းထုတ်ရပါ NLD အနေနဲ့ဒီလိုမျိုးဥပဒေမျိုးကိုဖျက်သိမ်းဖြစ်ဖို့လွန်ခဲ့တဲ့တနှစ်ကျော်တည်းကဥတည်လှုပ်ဆောင်ဖြစ်ပါတယ်ဒီဥပဒေရှိနေသမျှတမောကဆက်ပြီးတော့အသုံးချနေပြီးတော့သူတို့ပေါ်မှာစန့်ကျင်သူမှန်မရကိုဒီဥပဒေအသုံးပြုပြီးတော့ဆက်ဖိနှိပ်သွားမှာပါဒါကြောင့်မို့နိုင်ငံတော်အတိုင်းအမြင်ကပုဂ္ဂိုလ်တောင်းဆန်းစစ်ကြည့်နေနဲ့အစိုးရကဒီလိုမျိုးဥပဒေမျိုးဖျက်သိမ်းဖြစ်ဖို့နဲ့ကိုယ့်ဘဝအကြောင်းပြောပြလို့ဆွဲချက်တင်ဖမ်းဆီးခံရသူတွေကိုလွှတ်ပေးဖို့အားလုံးကဝိုင်းပြီးတော့တောင်းဆိုတင်ပါတယ်
ကွန်ဂိုထွေးရ2005ခုနှစ်အသက်16နှစ်အရွယ်မှာနေပြည်တော်ကနေရန်ကုန်ကိုပြန်လာရန်ကုန်ပြည်သူကြီးမှာကလေးစစ်သားဖြစ်မတရားဖမ်းဆီးပြီးစစ်သားစုဆောင်ရေးတပ်ဖွဲ့ကိုပို့ဆောင်ခံရပါတယ်ဒီနောက်စစ်တပ်ကနေတခြားသူနဲ့အတူထွက်ပြေးလာချိန်မှာအတူထွက်ပြေးသူတဦးကဆိုင်ငယ်ပိုင်ရှင်တဦးကိုတပ်ဖြတ်ပြီးအဲဒီဆိုင်ငယ်နဲ့ထွက်ပြေးလာခဲ့ပြီးတဲ့နောက်ပြန်ဖမ်းဆီးခံရပါတယ်အဲဒီနောက်မှာတော့တေးတန်းတသက်ကြောထောင်နဲ့ဆယ်နှစ်အထိပြောင်းလဲကြခံခဲ့ရပြီးတဲ့နောက်ဇလိုင်းလာဇန်ပိုင်းကမန္တလေးဦးပိုထောင်ကနေပြန်လွတ်မြောက်လာတာပါပုံမှန်905ခအရာပြင်းမှုထင်ရှားရင်တော့ကွန်ဂိုထွေးဟာထောင်နဲ့နှစ်နှစ်ထိကြာခံမှာဖြစ်ပါတယ်ခင်ဗျာ